ချင်းပြည်နယ်ဗမော်နဲ့မန်စီကို KIA နဲ့မဟာမိတ်တွေကတလကျော်ကြာထိုးစစ်ဆင်တိုက်ခိုက်နေတာမှာဒီကနေ့မနက်ပိုင်းကစလို့တိုက်ပွဲတွေပုံမူပြင်းထန်လာနေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူအင်းတော်ဘူးက VOA ကိုပြောပါတယ်။တလကျော်ကြာလာအောင်ပြင်းထန်နေတဲ့တိုက်ပွဲကြောင့်ဗမော်မျိုးရက်ွက်တော်တော်များများမှာထိခိုက်ပျက်စီးတာတွေများပြားနေကြောင်းဒေသခံတွေကပြောကြပါတယ်။ကချင်ပြည်နယ်ကစီရေးပဋိပက္ခနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုငင်းညံကပြောပြပါမယ်ခင်ဗျာ။
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မဟာမိတ်တွေဟာကချင်ပြည်နယ်ဗမော်မြို့နဲ့မန်စီမြို့တွေကိုဒီဇင်ဘာလ4ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့ပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေပိုပြင်းထန်လာနေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးက VOA ကိုပြောပါတယ်
။ဒီနေ့ဗမော်ဘက်မှာတိုက်ပွဲကတော့တကြောပြန်ပြီးမှပြင်းထန်နေဆိုတာတော့ကြားပါတယ်ခင်ဗျ။ဗမော်ရောမန်စီရောဒီနနေရစလုံးမှာပြင်းထန်နေကြားရပါတယ်။စကန်တင်းတွေပါတယ်တော့မချရသေးပါဘူ
းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေရှိပေမဲ့အသေးစိတ်မသိရသေးကြောင်းလည်းပြောပါတယ်ရှေ့တန်းရောက် KIA တပ်ဖွဲ့ဝင်တွေနဲ့နှီးဆက်သူတဦးကတော့ KIA နဲ့မဟာမိတ်တပ်တွေဟာတိုက်ပွဲကာလတလကျော်လာတဲ့အချိန်မှာဒီကနေ့ကစပြီးထိုးစစ်အရှိန်ကိုမြင့်တင်လာကြောင်းနဲ့ဝိုင်းမော်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားတာရှိတဲ့ကြောင်းအခုလိုပြောပါတယ်
ဗမာဘက်မှာတော့ဒီနေ့မနေ့ကတိုက်ပွဲတော့ပြန်ပြန်ထန်နေပြီတိုက်ပွဲအရှိန်မြင့်တာပေါ့ KIA နဲ့မဟာမိတ်အဖွဲ့ကလည်းတိုက်ပွဲနဲ့အရှိန်မြင့်တော့တော့ပြင်းထန်နေတယ်ဒီလိုရှင်ဒီစစ်ကောင်စီလေးချောင်းတိုက်ခိုက်မှုတောက်လျှောက်လုပ်နေတယ်သူတို့ဘက်အကြီးကဒရုန်းတွေရောလက်နက်ကြီးတွေရောတေချောင်းရောဆိုတော့တော်တော်ပြင်းထန်ခုခံနေတယ်မန်စီဘက်လည်းတိုက်ပွဲပြင်းထန်နေတယ်လို့ပြောတယ်အဲ့ဒါကြည်အဝိုင်းမော်အဲ့နန်ဇော်ရန်နဲ့အဲ့လက်မြောင်ပေါ့အဲ့ရွာဘက်ကိုစစ်ကောင်တောက်လျှောက်ထိုးတော့ဒုံးရဲ့လေးရဲလောက်ကထဲခြားကြတာတော့
ဝိုင်းမော်မြို့နယ်နန်းဇော်ရန်နဲ့လက်မြောင်ရွာဘက်မှာတော့ဒီလ3ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါဗမော်ဒေသခံတို့ဦးကတော့လက်ရှိဗမော်မန်စီဘက်ကတိုက်ပွဲအခြေအနေကိုလည်းအခုလိုပြောပါတယ
်ဗမော်လည်း၄၀ခွန်ကျန်နေသေးတယ်ဗျာ၄၀ခွန်ပြီးသွားပြီဆိုတော့စီးမိသွားပြီဗျာ၄၀ခွန်ကျသွားရင်တော့ဗမော်ကတော့စီးမိသွားပြီပေါ့သူတို့၄၀ခွန်ကိုသူတို့ပဲမဲနေနေရသွားတယ်ဆိုရင်တော့၂၁တခုပဲသူတို့ easy လုပ်လို့ရမှာပေါ့နော်တော့ဟိုဘက်ကတော့မန်စီဘက်ကတော့အချော့တင်တဲ့သုံးပြကိုအဲ့ဒီနှစ်ခုကျန်တယ်အဲ့ဒါတော့မန်စီရဲ့အချမ်းပေါ့
ဗမော်မြို့မှာစစ်စင်ရေးကုကဲမှုဌာနချုပ်စကခ21ခြေလင်းတရင်၄ရင်အမြောက်တက်တင်ကားတက်အပြင်ဆက်သွယ်ရေးတက်စေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ယုံတက်ဖွဲ့တွေလည်းအခြေစိုက်ထားသလိုမန်စီမြို့မှာခမရ319 601နဲ့အမှတ်923အမြောက်တက်တွေအခြေစိုက်ထားတာပါတိုက်ပွဲကာလတလကျော်ကြာမြင့်လာတဲ့အချိန်မှာဗမော်မြို့ကလူနေရပ်ကွက်တော်တော်များများထိခိုက်ပျက်စီးတာတွေများပြားနေတဲ့အကြောင်းလည်းအခုလိုဆက်ပြောပါတယ
်ဗမော်ကတော့တော်တော်နာကုန်ကြီးကပြည်ုံကြီးကလည်းကြီးသွားပြီနောက်စင်တော်ကြီးဖျားဝင်းကြီးသွားပြီကျွန်တော်တို့ဘုံဘောစိတ်ကမ်းဘက်ကဘောခွန်သားတို့တက်ကလေးတို့ပဲခြံလဲကြည်သွားပြီ။နောက်သုံးမိုင်ကွက်လက်လဲကြည်သွားပြီ။နောက်မနေ့ကသမိုင်ကြီးဝင်လာဆိုမနေ့ကကြာတယ်။နောက်ကိုကိုရောဂျေနာလေးကအချက်မနေ့ကကြာတယ်ပြောတယ်။ကိုကိုရောဇေးကတော်တော်စီကားနေတာပေါ့ဗျာ။အဲ့မှာမနေ့ကကြာတယ်လို့ကြားတယ်။လေမောဝိုင်းတွဲတဲ့ဂျေးတွေကလည်းကြာတာ။ဒီကြောင်းတော့နေ့စဉ်လိုလိုလေကတော့ကျဲနေတာ။ကြောင်းကြောင်းရဲ့ဗေညာပေါ့လေသမစီရဲ့ဘုံဘောအဲ့ဒီကြောကြာဖြစ်သွားပြီ။ညာပဲဆိုရင်အလေရခေါ်တာပေါ့အဲ့ဒီကြောလဲပြကြသွားပြီ
2014ခုနှစ်လူဦးရေစည်ရင်းအရဗမော်မြို့မှာနေထိုင်သူ34,000ခန့်ရှိပြီးတော့တိုက်ပွဲဖြစ်ပွားပြီးနှစ်ပတ်ကျော်ကာလအတွင်းမှာမြို့လူဦးရေရဲ့3-2ပုံလောက်ဟာနေရွှန့်ခွာတင်းရှောင်ခဲ့ပါတယ်ဒီဇင်ဘာလ18ရက်နေ့အထိအရသာ30ခန့်ထိခိုက်သေးဆုံးပြီးထိခိုက်ဒဏ်ရာရသူ150ကျော်ရှိတဲ့အကြောင်းကချင်ရက်ဖတ်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ